ဘာသာရေးလူမျိုးရေးဆန်တဲ့အကြံဖက်ပြိပက္ခတွေကြောင့်နိုင်ငံရေးအကဲဆက်မခံတဲ့မြန်မာနိုင်ငံလူနိုင်ငံမျိုးမှာ Facebook လူမှုကွန်ရက်ပေါ်ကနေအမုန်းတရားလှုံ့ဆော်နေတာတွေကို Facebook အနေနဲ့စနစ်တကျစောင့်ကြည့်ဟန်တားတင်ကြောင်း Facebook တင်းမှာနိုင်ငံအခြေအနေဘာသာစကားကျွမ်းကျင်နားလည်သူတွေပါဝင်တဲ့အကြောင်းအိပ်ဖွင့်ပေးစာတစ်စောင်ကို online ပေါ်ကအမုန်းပွားမှုတွေကိုစောင့်ကြည့်နေတဲ့မြန်မာအရက်ဖက်အဖွဲ့အစည်း၈ဖွဲ့က Mark Zuckerberg စီကိုပေးပို့လိုက်စာတစ်စောင်ပေးပို့ပါတယ်။ဒါပေမဲ့လည်းဒီမိုကရေစီစနစ်ဖော်ဆောင်ကစားမြန်မာနိုင်ငံမှာလူမှုကွန်ရက်တွေပေါ်ကနေသတင်းဖြန့်ချီခွင့်လွတ်လပ်စွာစန္ဒထုတ်ဖော်ခွင့်နဲ့လွတ်လပ်စွာပြောဆိုမှုတွေဆုံရှုံမှာကိုလည်းစိုးရိမ်မှုတွေရှိနေပါတယ်။မတ်စုမောင်ကဆက်ပြီးပြောပြမှာပါရှင်။
ဟုတ်ပါတယ်မြန်မာနိုင်ငံကအွန်လိုင်းသုံးဆွဲသူတွေကြားရေပန်းစားနေတဲ့ Facebook လူမှုကွန်ရက်စာမျက်နှာကနေအမုန်းတရားဖြန့်ဖြူးမှုတွေကိုထိထိရောက်ရောက်ကင်တွဲဖြေရှင်းမှုမြန်မာရက်ဖက်လူမှုအဖွဲ့အစည်းတွေကတိုက်တွန်းလိုက်ကြတာပါFacebook ရဲ့လက်တလောဆောင်ရွက်ချက်တွေဟာကျင့်နှက်လောက်စရာအခြေအနေမရှိတဲ့အတွက်ပို့ပြီးတော့မှစနစ်တကျကင်တွယ်ဖို့ Facebook ရဲ့အမှုဆောင်အရာရှိချုပ် Mark Zuckerberg ရဲ့ Facebook စီကိုအရက်ဖက်လူမှုအဖွဲ့အစည်း6ဖွဲ့ပူးပေါင်းပြီးတော့အိတ်ဖွင့်ပေးစာပေးပို့ခဲ့တာဖြစ်ကြောင်းမီရိုအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာ Mike ထိုက်ထိုက်အောင်က VOA မြန်မာပိုင်းကိုပြောပါရစေ။ဒီနေ့
ကစပြီးတော့ကျွန်တော်တို့ publish လုပ်လိုက်တယ်ပေါ့နော်။စက္ခတရားတော့6ခုအခု8ခုဖြစ်သွားပြီပေါ့နော်။ဆိုတော့အဲ့ဒီမှာ Mark Zuckerberg ကလည်းနှစ်ပတ်ခန့်အောင်သူက blog interview တစ်ခုမှာသူကပြောသွားလဲဆိုတော့ဒီမြန်မာနိုင်ငံမှာလို့ရှိရင်သူတို့အနေနဲ့ပေါ့နော်ဒီအနေနဲ့ရှိနိုင်တဲ့ဒီ message တွေကို messenger တွေတစ်ဆင့်ပို့ရတဲ့ message တွေကိုသူ့ရဲ့ system တွေသူ့ရဲ့ submit တွေ system တွေကနေဒီထောက်လန်းပြီးတော့ဒါကိုအချိန်မီစာပေးခဲ့တယ်ဆိုပြီးတော့သူကပြောခဲ့တယ်ဆိုတော့အမှန်ကပေါ့နော် September 6ရက်နေ့ကနေ17ရက်နေ့အတွင်းမှာပြန်နေဒီဗုဒ္ဓဘာသာတွေကိုဆိုလို့ရှိရင်လည်းဝိုင်းဝန်းထားကြပါပေါ့နော်မွတ်စလင်တွေကဘာလုပ်လဲလို့မွတ်စလင် community ဆိုလို့ရှိရင်လည်းဝိုင်းဝန်းနေကြပါပေါ့နော်ဘာလို့လဲဆိုတော့ဗုဒ္ဓဘာသာတွေကဘာလို့လဲကိုကျန်စီနေလဲဆိုအဲ့ဒီ message တွေကျွန်တော်တို့ရဲ့ community တွေကဒီကတွေ့တော့သူတို့လမ်းပြောအပြောမှာပဲသူတို့တွေကအဲ့ဒါကိုတီးပြီးတော့အဲ့ဒီဟာကိုသူတို့စတင်ပြီးတော့ထောက်ခံပြီးတော့ဖြတ်ဖို့လေးလုပ်လာတာပေါ့နော်ဆိုအမှန်တကယ်ကသူပြောတဲ့အတိုင်းလဲသူ့ CS system ကကောင်းလုံးလို့ဒါတွေကိုဖြောက်စွာကိုကင်တွယ်နိုင်တာမဟုတ်ဖ ೇನೆ ကျွန်တော်တို့ဒီဘက်ကအဖွဲ့ပြောမှပဲ Facebook ကတိတယ်ဆိုတဲ့ဟာကိုကျွန်တော်တို့တစ်ချက် highlight လုပ်ချင်တာ
အမေရိကန်အခြေစိုက် Vox Online သတင်း website နဲ့မကြသေးခင်တုန်းကမှမေးမြန်းခန်းတစ်ခုအတွင် Facebook ထူထောင်သူ Zuckerberg ကမြန်မာနိုင်ငံနဲ့ပတ်သက်လို့ထိရောက်အောင်ဆောင်ရွက်ခဲ့တာတွေရှိတဲ့အကြောင်းကာကွယ်ပြောဆိုခဲ့ပါတယ
် The Myanmar issuesHave I think gotten a lot of focus inside the company.
မြန်မာကိစ္စကကျွန်တော်တို့ company တင်းမှာတော်တော်လေးအာရုံစိုက်ပြီးတော့လှုပ်ဆောင်နေရတဲ့ကိစ္စတစ်ခုဖြစ်ပါတယ်။တကယ်ဖြစ်ပျက်နေတဲ့ကိစ္စတွေဖြစ်တာကြောင့်လည်းကျွန်တော်တို့ဘက်ကတကယ်ကိုပဲအထူးခရုစိုက်ပြီးတော့လှုပ်ဆောင်နေရတာပါ။အဲ့ဒီတော့ကကျွန်တော်တို့ရဲ့တွေးရှိချက်အရဒီလှုပ်ဆောင်မှုတွေမပြတ်သွားရအောင်နဲ့ထိခိုက်နစ်နာမှုတွေရှိမလာရအောင်ကျွန်တော်တို့အချိန်မီပိတ်ဆို့ပြီးတော့ကြိုတင်တားဆီးနိုင်ခဲ့တယ်လို့ထင်ပါတယ
်။ဒီကနေ့တောက်ကြနေမှာပဲ Facebook ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ရှိသူကအမုန်းပွားစေတဲ့မှတ်ချက်တွေနဲ့ပတ်သက်လို့မြ мян ဆန်ဆန်ထိထိရောက်ရောက်ဆောင်ရွက်ရမှာတော့အားနည်းချက်တွေရှိခဲ့တယ်ဆိုတာကို AFP သတင်းဌာနကိုအီးမေးလ်ကနေတုံ့ပြန်ပြောဆိုခဲ့ပါတယ်မြန်မာနိုင်ငံလူမျိုးရေးဘာသာရေးအကဲဆက်မခံတဲ့နိုင်ငံလူမျိုးကလူမှုကွန်ရက်စာမျက်နှာတွေပေါ်ကအမုန်းပွားမှုတွေနဲ့အမုန်းတရားဖြန့်ချီမှုတွေကို Facebook အနေနဲ့စနစ်တကျစောင့်ကြည့်ပြီးတော့ဘာသာစကားနားလည်ကျွမ်းကျင်သူတွေထားရှိတဲ့နဲ့တာဝန်ရှိသူတွေအပါအဝင်အရက်ဖက်အဖွဲ့အစည်းတွေနဲ့ပါ Facebook အနေနဲ့ပူးပေါင်းဆောင်ရွက်တဲ့ဆိုတာကိုအကြံပေးထားခဲ့တဲ့အကြောင်း Facebook team တာဝန်ရှိတဲ့သူတွေမြန်မာနိုင်ငံကိုလာရောက်ဆင်တုန်းကလည်းတွေ့ဆုံအကြံပေးခဲ့တဲ့မီဒိုကမထထက်အောင်ကပြောပါတယ
် Facebook ကိုဖြစ်ဖြစ်ချင်တာ Facebook ရဲ့မြန်မာ team မှာပေါ့နော်ကျွန်တော်တကယ် local context ကိုလည်းနားလည်ရမယ်ဘာသာစကားလည်းချက်တင်နေလို့ရှိတယ်ပေါ့နော်ဆိုအဲ့ဒီဟာတစ်ချက်ကိုကျွန်တော်တို့ဒီကပြောထားတာတော့ရှိတယ်နောက်ကျလို့အရေးပေါ်အခြေအနေတွေဖြစ်လာတဲ့အခါမှာ Facebook အနေနဲ့လည်းပို့ပြီးရောနည်းနည်းစံထိရအောင်လုပ်ပေးနိုင်တဲ့ဟို mechanism တွေကောင်းရှိတယ်နော်ဆိုပြီးတော့ဒါကျွန်တော်တို့တောင်းဆိုထားတာရှိရဲ့ပေါ့နော
်အခုလိုလူမှုကွန်ရက်ပေါ်ကရေးသားမှုတွေကိုစောင့်ကြည့်ဖို့တိုက်တွန်းအားပေးမှုတွေအပေါ်မှာတော့လွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်နဲ့ရေးသားဖော်ပြခွင့်ဆုံးရှုံးမှာကိုစိုးရိမ်နေအကြောင်းနော်ဝေနိုင်ငံမှာနိုင်ငံရေးသိပ္ပံပါတကူတင်တန်းတက်နေတဲ့ကိုစိုးမြင့်အောင်ကရှုမြင်ပါတယ
်ဟိုကျွန်တော်အနေနဲ့ကပိုစိတ်ပူတာတော့လေမြန်မာနိုင်ငံမှာဒီလွတ်လပ်စွာဟိုပြောဆိုရေးသားခွင့်ပေါ့နော်အဲ့ဒါမျိုးကိုပူပြီးတော့စိတ်ပူတယ်အခုကဆိုရကိုယ်တိုင်ကလည်းဒီနိုင်ငံတော်ရဲ့ budget တွေကနေပြီးတော့ထုတ်ပြီးတော့စောင့်ကြည့်မယ်ဆိုပြီးတော့ဟိုပြောနေဆိုကြတာတွေရှိတယ်ပေါ့နော်ပူပြီးတော့စိုးရင်ကိုကောင်းတာကဒီကျွန်တော်တို့လွတ်လပ်စွာပေါ့နော်ပြောဆိုခွင့်ရေးသားခွင့်ပေါ့နော်ပူပြီးတော့အရေးကြီးတယ်လို့ကျွန်တော်တို့ယူဆတယ်
နောက်ဒီမြန်မာနိုင်ငံကသမရသည်ရဲ့မိသားစုဝင်နဲ့ပတ်သက်ပြီးဝေဖန်ခဲ့တဲ့သူ့ရေးသားမှုအပေါ်မှားယွင်းစွာဖြုတ်ချပိတ်ဆို့ခံခဲ့ရပြီးတဲ့နောက် Facebook ကပြန်တောင်းပန်ပြီးတော့ Facebook post ပြန်တင်ခွင့်ပေးခဲ့တဲ့အတွေ့အကြုံရှိခဲ့သူဒေါက်တာရံမျိုးသိန်းကလည်း Facebook အနေနဲ့သတင်းပေးပို့မှုတိုင်းအပေါ်မှာတော့စနစ်တကျစီစစ်သင့်တယ်လို့အခုလိုပြောပါတယ
်မြန်မာပြည်မှာရှိတဲ့ဒီ Facebook ပြည်မှာ independent ဖြစ်ဖို့လိုပါလေကိုယ်မှာအမုန်းပွားစေတဲ့နောက်ပြီးတော့လူမျိုးရေးဘာသာရေးပေါ်အငင်းပွားစေတဲ့ post တွေကိုနားလည်မှုရှိရှိနဲ့ခွဲခြားစိတ်ပြနိုင်
ုင်နဲ့တော့သူတွေကဥဆောင်တာမျိုးဖြစ်တဲ့နယ်လို့မြင်ပါတယ်။နောက်ပြီးတော့ Facebook တင်းရဲ့ဆောင်ရွက်ချက်တွေဟာမကွန်လင်းနေတာမျိုးရှိဖို့လိုအပ်တယ်လို့မြင်ပါတယ်။သတင်းမီဒီယာတွေနောက်အချက်ဖက်အဖွဲ့အစည်းတွေနဲ့တော့တွဲဆုံပြီးတော့ယူဆသဘောထားဖလှယ်တာမျိုးပုံမှန်လုပ်ပေးနိုင်မယ်ဆိုရင်ဒီ Facebook တင်းဟာပို့ပြီးတော့ Independent ဖြစ်တဲ့ဟိုတင်းတစ်ခုဖြစ်လာမယ်လို့အဲ့လိုကျွန်တော်ကတော့မြင်ပါတယ်။
CBS သတင်းဌာနရဲ့ပြောဆိုချက်အကြောကတော့2014ခုနှစ်အတွင်းမြန်မာနိုင်ငံမှာ Facebook သုံးဆွဲသူ2000လောက်ရှိခဲ့ရာကအခုလောလောဆယ်မှာတော့တန်ပေါင်း30ကျော်လောက်သုံးဆွဲနေကြတယ်လို့ဆိုထားပါတယ်ရှင်။